သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာနေအိမ်မှာသရိုက်ဆန်မွေးမြူရေးအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Australia နိုင်ငံမှာနေထိုင်သူအများအပြားတွေအိမ်မွေးသရိုက်ဆန်ဟာသူတို့ရဲ့ဘဝအစိတ်အပိုင်းဖြစ်တတ်ပြီးအိမ်သုံးလုံးထဲမှာနှလုံးနှုံးလောက်ကနေအိမ်မှာသရိုက်ဆန်တွေမွေးထားကြသူတွေဖြစ်ပါတယ်။သရိုက်ဆန်မွေးဖူးသူတွေအနေနဲ့အရေးတကြီးသိရမယ့်အကြောင်းတွေကိုသိထားနိုင်ပေမဲ့လည်းတခါမှသရိုက်ဆန်မမွေးရသေးတဲ့လူတွေအနေနဲ့အရေးကြီးတဲ့တချို့အချက်လက်ကိုမသိတာမျိုးဖြစ်နိုင်ပါတယ်။နေ့စဉ်သူတို့ကပြုစုစောင့်ရှောက်ရမယ့်တာဝန်ကနေပိုင်ရှင်ဖြစ်သူတွေအနေနဲ့လိုက်နာရမယ့်ဥပဒေတွေရှိတဲ့အတွက်တည်တည်တည်ထိုက်တဲ့အကြောင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။တရိတ်ဆန်မွေးမြူခြင်းကနေပျော်ရွှင်ကြည်နူးမှုတွေရရှိစေနိုင်တယ်ဆိုတာကိုမွေးဖူးသူတိုင်းပြောပြကြမှာဖြစ်ပါတယ်။ဒါပေမဲ့တရိတ်ဆန်ကိုမွေးမြူရတဲ့တာဝန်ဝတ္တရားအကြောင်းပြောပြရင်တော့သူကကလေးတယောက်ကိုပြုစုပြောထောင်ရတာနဲ့တိတ်မကွာဘူးလို့လည်းပြောဆိုတတ်ကြပါတယ်။ Vindia Niven Hallett နဲ့သူမရဲ့အိမ်ထောင်ဖက် James တို့ဟာလွန်ခဲ့တဲ့3နှစ်က El God ဆိုတဲ့ခွေးတကောင်ကိုမွေးမြူခဲ့ကြပါတယ်။ခွေးမွေးမြူရတဲ့အတွေ့ပျော်ရွှင်ကြည်နူးမှုတွေအများကြီးရရှိတယ်လို့အခုလိုပြောပြထားပါတယ်။
Truly the sheer joy of waking up and seeing a beaming face and whenever you get home you see a wagging tail and if there are days when you're feeling low you still have an obligation to take your dog on a walk and it brings you so much joy because you are forced to think beyond your own self
အရာကနေနိုးလာပြီးဆိုတာနဲ့ပျော်ရွှင်လန်းဆန်းနေတဲ့ခွေးရဲ့မျက်နှာကိုမြင်ရတာတွေအလုတ်ကနေပြန်လာတိုင်းအမီးတနက်နက်နဲ့ကြိုဆူတာတွေကိုမြင်ရတဲ့အခါမှာတကယ်ကိုစိတ်ချမ်းသာကြည်နူးရပါတယ်။တခါတလေကိုကစိတ်မပျော်တဲ့အချိန်မျိုးကြုံရရင်တောင်မှအဲ့ဒီခွေးကိုအပြင်ထွက်လမ်းလျှောက်ပေးရမယ့်တာဝန်ကရှိနေသေးတဲ့အတွက်တခါတလေကိုအတွက်ကြီးပဲစဉ်းစားလို့မရပဲသူတို့အတွက်ပါထက်သွင်းစဉ်းစားရတဲ့အတွက်ပျော်ရွှင်မှုတွေရရှိစေတယ်လို့လည်းပြောပါတယ်။အဲ့ဒီတော့ကျွန်မအတွက်တရိတ်ဆန်မွေးမြူတာကစိတ်ပျော်ရွှင်မှုတကယ်ရရှိစေတယ်လို့ပြောသွားခဲ့ပါတယ်။သရိုက်ဆန်မွေးမြူခြင်းကနေကောင်းတဲ့အချက်တွေအများကြီးရှိသလိုအဲ့ဒါနဲ့ဆက်ဆက်ပြီးတာဝန်ဝတ္တရားတွေလည်းအများကြီးရှိပါတယ်။ခရီးထွက်တော့မယ်ဆိုရင်အိမ်ကသရိုက်ဆန်ကိုခေတ္တစောင့်ရှောက်ပေးမဲ့လူကိုရှာဖွေရတာတွေအိမ်မှာတကောင်ထဲအမြဲတမ်းမကြံခဲ့အောင်တစ်ချိန်လုံးအိမ်အတွင်းမှာပဲပိတ်လောင်နေတာမျိုးမဖြစ်အောင်လှုပ်ဆောင်ပေးရတာတွေလည်းရှိတဲ့အတွေ့သရိုက်ဆန်မွေးမြူရေးနဲ့ပတ်သက်ပြီးကြိုတင်စီစဉ်မှုတွေမလုတ်ချင်တဲ့အခါလဲလုတ်ပေးရမယ့်အရာတွေရှိတတ်တယ်လို့ Miss Niven Hallett ကပြောပါရီ
It requires so much planning. For the first few years of Albert's life, we would take him to the dog park in the morning and in the evening. So that was a solid 1 hour of running in the morning and 1 hour of running in the evening. And we did that because he didn't have a backyard.
ကျူတင်အစီအစဉ်တွေချစရာအများကြီးလိုအပ်ပါတယ်။ Algo ရောက်လာခါစားပထမနေ့မှာဆိုရင်ကျမတို့ကခွေးတွေရဲ့ပန်းခြံရှိရာကိုမနေ့တစ်ခါညနေတစ်ခါခေါ်သွားကြရပါတယ်။အဲ့ဒါကမနေ့ပိုင်းတနင်္လာနေ့ညနေပိုင်းမှာတနင်္လာပြေးရတာမျိုးဖြစ်ပါတယ်။ကျမတို့မှာအိမ်နောက်ဖေးကြဲကြဲဝုန်းဝုန်းမရှိလို့အဲ့ဒီလိုအပြင်ထွက်ပြီးလမ်းလျှောက်ပေးရတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အဖော်ရဖို့အတွက်မွေးထားတဲ့တရိတ်ဆန်တွေထဲမှာပုတ်တင်ညိုတွေပူးကောင်တွေယုံကလေးတမကမြင်းတွေလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဩစတြေးလျနိုင်ငံမှာအများဆုံးမွေးကြတဲ့အိမ်မွေးသရိုက်ဆန်တွေကတော့ခွေးနဲ့ကြောင်တို့ဖြစ်ကြပါတယ်။အဲဒါကြောင့်အဲဒီသရိုက်ဆန်တွေကိုပြုစုစောင့်ရှောက်ရေးအတွက်တည်တံ့ဥပဒေတွေချမှတ်ထားတာရှိပါတယ်။ Tara Watt ဟာ Animal Defenders Office မှာ Managing Solicitor အဖြစ်လှုပ်အားပေးသူဖြစ်ပြီးလူမှုအတိုင်းဝိုင်းအဆင့်တရားရေးရာစင်တာမှာသရိုက်ဆန်တွေနဲ့ပတ်သက်တဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းသူဖြစ်ပါတယ်။အိမ်မွေးသရိုက်ဆန်နဲ့ပတ်သက်တဲ့ဥပဒေတွေကပြည်내အလိုက်ရက်ကွက်ကောင်စီအလိုက်ကွာခြားပေမဲ့လည်းခွေးတွေကြောင်တွေနဲ့ပတ်သက်လာရင်ဩစတြေးလျနိုင်ငံတစ်ခွင်မှာတရားရေးရာသတ်မှတ်ပြဋ္ဌာန်းချက်တွေကတော့အတူတူပဲလို့ပြောသွားခဲ့ပါတယ်။အဲ့ဒီအထဲမှာကိုယ့်ရဲ့ကြောင်ဒါမှမဟုတ်ခွေးကို microchip ထည့်သွင်းခြင်းပါဝင်တယ်လို့သူကပြောပါတယ်။
It's a tiny chip the size of a grain of rice and it's inserted in the neck or shoulders area of the dog and cat. the vet or the person who inserts the microchip will record on the database information about who owns this animal and who to contact should the animal be lost. If you don't and your animal is picked up by a ranger or a council officer, you can be hit with a financial penalty.
Microchip ဆိုတာစမ်းစစ်အရွယ်လောက်ရှိတဲ့ chip တစ်ခုကိုခွေးနဲ့ကြောင်တို့ရဲ့လက်ပင်ဒါမှမဟုတ်ပုခုံးတွေမှာထည့်သွင်းပေးခြင်းဖြစ်ပါတယ်။အဲဒီ microchip ကိုထည့်သွင်းပေးသူဒါမှမဟုတ်သရိုက်ဆန်ဆရာဝန်ကနေအဲဒီ microchip ထဲမှာဒေတာအချက်အလက်တွေထည့်သွင်းထားတာဖြစ်ပြီးသရိုက်ဆန်ကဘယ်မှာနေတယ်၊ဘိုင်းရှင်ကဘယ်သူဖြစ်တယ်တွေ့ရှိခဲ့ရင်ဘသူစီမှာပြန်ပို့ပေးပါဆိုတဲ့အချက်လက်တွေကိုမှတ်တမ်းတင်ထားတာဖြစ်ပါတယ်။ခွေးတွေ၊ကြောင်တွေထဲကို microchip မထည့်ထားပဲအဲ့ဒီသရိုက်ဆန်ကို ranger တူဦးဒါမှမဟုတ်ကောင်စီအမှုထမ်းကတွေ့ရှိခဲ့ရင် microchip မထည့်ထားတဲ့အတွက်ပိုင်ရှင်ဖြစ်သူဒဏ်ကြေးတတ်ခံရနိုင်ပါတယ်။ဒါအပြင်အိမ်မှာကြောင်သို့မဟုတ်ခွေးမွေးထားရင်မိမိနေထိုင်ရာရက်ွက်ကောင်းစီကိုလည်းအကြောင်းကြားပြီးမှတ်ပုံတင်ထားရမှာဖြစ်ပါတယ်။တချို့လူတွေက microchip လောက်တာနဲ့ကောင်းစီမှာမှတ်ပုံတင်တာကအတူတူပဲလို့ထင်ကြပေမဲ့မတူဘူးလို့လည်း Miss Ward ကရှင်းပြပါတယ်။
These are two entirely separate processes. Microchipping is about identifying your cat or your dog. Registering is about putting the details of your dog or your cat on the government list of pets. So you have to register your animal with the local government. And that usually involves a small fee.
အဲ့ဒီလောက်ရနှခုစလုံးရဲ့ဖြစ်စဉ်ကလည်းမတူညီကြပါဘူး microchip ထည့်သွင်းတာကတော့သင်ရဲ့ကြောင်ဒါမှမဟုတ်ခွေးကဘာအမျိုးအစားလဲဘယ်သူပိုင်ဆိုင်တယ်လဲဆိုတာကိုမှတ်သားထားတာဖြစ်ပြီးကောင်စီမှာမှတ်ပုံတင်တာကတော့အစိုးရရဲ့တရိတ်ဆန်စီရင်ထဲမှာသင်ရဲ့အိမ်မွေးတရိတ်ဆန်ပါဝင်အောင်ကောင်စီမှာမှတ်ပုံတင်ရခြင်းဖြစ်ပါတယ်အဲ့ဒါကြောင့်ကိုယ့်ရဲ့ဒီတန်တရာအစိုးရစီမှာတရိတ်ဆန်ကိုမှတ်ပုံတင်ထားရမှာဖြစ်ပြီးအဲ့ဒီအတွက်အဖို့အခတ်တွေအနည်းငယ်ပေးရပါမယ်တချို့ကောင်စီမှာတကြိမ်သာပေးဖို့လိုအပ်ပေမဲ့ ACT လိုအထူးဒေသလိုနေရာမှာတော့နှစ်စဉ်ကြေးပေးရနိုင်တယ်လို့ရှင်းပြထားပါတယ်။အိမ်မွေးတရိတ်ဆန်ကိုတားဖြတ်ခြင်းနဲ့ပတ်သက်တဲ့စည်းမျဉ်းဥပဒေတွေကလည်းပြည်နယ်တစ်ခုနဲ့တစ်ခုအကြားမှာမတူညီကြပါဘူး။
Some states and territories make it mandatory. In the ACT, for example, at a certain age, and it can vary from a dog or a cat, you have to have your dog or your cat de-sexed. If you don't want to do that, there are other legal processes you have to go through. In New South Wales, for example, the cat doesn't have to be de-sexed, but if you are the keeper of a cat who is not de-sexed and is older than 4 months, you have to obtain a permit.
တချို့ပြည်နယ်နဲ့အထူးဒေသတွေမှာမဖြစ်မနေသားကြောဖျက်ခိုင်းတာမျိုးလုပ်ရပါတယ်။ဥပမာ ACT အထူးဒေသမှာဆိုရင်သတ်မှတ်ထားတဲ့အသက်အရွယ်မှာသားကြောဖြတ်ပေးတာမျိုးလုပ်ရပါတယ်အသက်အရွယ်သတ်မှတ်ချက်ထဲမှာကြောင်နဲ့ခွေးအတွက်လည်းမတူညီကြပါဘူးဒါပေမဲ့လည်းကြောင်နဲ့ခွေးကိုမဖြစ်မနေသားကြောတွေဖြတ်ရပါတယ်အဲ့ဒီလိုမလုပ်ချင်ဘူးဆိုရင်တရားရေးရာအရာလုံနိုင်တဲ့နည်းလမ်းတွေတော့ရှိပါတယ်ညူဆော့ဆွေးပြည်နယ်မှာဆိုရင်တော့ကြောင်ကိုသားကြောဖြတ်ဆရာမလိုအပ်ပါဘူးလေးလသားနဲ့အထက်အသက်ရှိတဲ့ကြောင်တွေကိုသာသားကြောမဖြတ်ပေးချင်ဘူးဆိုရင်ဒေသရင်းအားအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုရယူရမှာဖြစ်ပါတယ်။တနည်းအားဖြင့်ပြောရရင်တော့သရိုက်ဆန်ကိုသားကြောမဖြတ်ရင်ကုန်ကျစရိတ်ကပိုများတဲ့အနေအထားဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ Miss Ward ကကောင်စီကခွေးနဲ့ကြောင်နဲ့ပတ်သက်လာရင်စည်းမျဉ်းတွေချမှတ်တာဖြစ်တဲ့အတွက်မိမိကောင်စီနဲ့သက်ဆိုင်တဲ့ဥပဒေတွေကိုသိအောင်လုပ်ဖို့လည်းအကြံပြုထားပါတယ်။
I would reach out to your local council because the actual laws about dogs and cats are managed at the local council level. Do try to get across them because you really want to avoid getting into legal issues about your animals.
ရက်ွက်ကောင်စီကိုဆက်သွယ်ပါအကြောင်းရင်းကတော့အဲ့ဒီကောင်စီအတွင်းကကြောင်နဲ့ခွေးမွေးမြူရေးဥပဒေတွေကိုအဲ့ဒီကောင်စီကပဲစီမံခန့်ခွဲတဲ့အတွက်ဖြစ်ပါတယ်သူတို့ကိုတောင်းကြပြီးမလုပ်ပါနဲ့အဲ့ဒီလိုလုပ်မိရင်တင်းရဲ့တရိတ်ဆန်နဲ့ဆက်ဆက်ပြီးတော့တရားရည်ရာပြဿနာရင်ဆိုင်ရနိုင်တယ်လို့လည်းသတိပေးထားပါဗျ။ခွေးကိုလိမ်မအောင်တင်နှန်းပေးဖို့မဖြစ်မနေလုပ်ရမယ်လို့သတ်မှတ်ထားတာမရှိပေမဲ့လည်းတင်နှန်းတွေပေးဖို့ RSPCA Victoria က Nadia Pierce ကပြောပါဗျ။အဲ့ဒီလိုအကြံပြုရတဲ့အကြောင်းရင်းကိုလည်းသူကအခုလိုရှင်းပြထားပါဗျ။
There's structured learning. The trainers themselves follow a very structured program, so it's consistent. They understand behavior modifications, so they can address specific problems depending on what your pet is showing. And it's been proved to improve bonding with the owners, and it's also great for socialization, especially when it comes to puppy classes.
စနစ်တကျပင်နှံပို့ချပေးခြင်းတွေရှိပါတယ်။တင်နှံပေးတဲ့လူတွေကစနစ်တကျပြင်ဆင်ထားတဲ့အစီအစဉ်တွေနဲ့တင်နှံပို့ချပေးတာဖြစ်ပြီးအဲ့ဒီအထက်မှာသရိုက်ဆန်ရဲ့အနေအထားပေါ်မူတည်ပြီးတော့အပြုအမူကိုပြောင်းလဲပေးခြင်းမျိုးတွေလည်းပါဝင်ပါတယ်။အဲ့ဒီလိုတင်နှံတွေတက်ရောက်ခြင်းကသရိုက်ဆန်နဲ့သရိုက်ဆန်ကိုမွေးမြူတဲ့ပိုင်ရှင်တွေအကြားတန်ရောင်းစဉ်တွေခင်သွဲမှုတွေပိုရရှိစေပါတယ်။ခွေးပေါက်စလေးတွေအတွက်ပေးတဲ့တင်နှံတွေဆိုရင်သူတို့အတွက်ပေါင်းတင်ဆက်ဆံရေးမှာအများကြီးအထောက်အကူဖြစ်စေပါတယ်။အဲ့ဒီတော့ခွေးပေါက်စအရွယ်ကလေးကတခြားခွေးကလေးတွေခွေးကြီးတွေနဲ့ဆက်ဆံတတ်အောင်စောနိုင်သမျှစောအောင်လှုပ်ဆောင်ပေးတာကအကောင်းဆုံးပဲလို့ပြောပါရစေ။ Miss Pierce ကလည်းခွေးနဲ့ကြောင်တို့ရဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့ဆက်ဆက်ပြီးလူတွေအထင်လွဲမှားနေတဲ့အမြင်တစ်ခုရှိတယ်လို့ပြောပါရစေ
။ The big one is that pets don't need dental care.And I can tell you one of the things that our vets are very busy with are dentals for cats and dogs. So good dental care for your pet is very important. Another one is worming and flea treatments being unnecessary for indoor pets when we as humans walk around outside and we can bring in lots of parasites on our shoes. So it is very important.
အကြီးအမားဆုံးအထင်မြင်လွဲမှားမှုတစ်ခုကအိမ်မွေးတိရစ္ဆာန်တွေသွာကျန်းမာရေးဆိုင်ရာစောင့်ရှောက်မှုမလိုဘူးလို့ထင်ကြခြင်းဖြစ်ပေမဲ့တကယ်တော့သရိုက်ဆန်ဆရာဝန်တော်ဟာခွေးတွေကြောင်တွေရဲ့သွာစောင့်ရှောက်ရေးအတွက်အများကြီးအလုပ်ရှုပ်နေကြရတယ်ဆိုတာကျွန်မပြောပြနိုင်ပါတယ်။အဲဒီတော့သင့်အိမ်မွေးသရိုက်ဆန်အတွက်ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုရှိဖို့ကအင်မတန်အရေးကြီးပါတယ်။နောက်တစ်ခုကတော့အိမ်မွေးသရိုက်ဆန်တွေဖြစ်လို့သန်းနဲ့တုပ်ပိုးကောင်တွေအတွက်ကုသမှုတွေမလိုဘူးလို့ထင်တတ်ကြပါတယ်။တကယ်တော့သူတို့တွေဟာအိမ်မွေးတိရစ္ဆာန်တွေဖြစ်ကြပေမဲ့လေကျမတို့လူသားတွေကအပြင်းတွေအများကြီးထွက်ပြီးသွားလာတဲ့အတွေ့ပိုးမွားပေါင်းစုံကိုကျမတို့ရဲ့ဖန်နာနဲ့အတူတဲလာတာမျိုးဖြစ်တတ်ပါတယ်။အဲ့တော့အိမ်မွေးတိရစ္ဆာန်တွေအတွေ့တန်းနဲ့တုပ်ပိုးတွေတုပ်တင်ရေးတွေလှုပ်ဖို့အရေးကြီးတယ်လို့ပြောသွားခဲ့ပါတယ်။ခွေးနဲ့ကြောင်တွေအတွေ့ပုံမှန်ကျန်းမာရေးစစ်ဆေးမှုတွေလုပ်ပေးသင့်ပြီးအထူးသဖြင့်ကျန်းမာရေးမကောင်းတဲ့တိရစ္ဆာန်အတွေ့ပို့ပြီးတော့လိုအပ်တာဖြစ်ပါတယ်။ဒေါက်တာ Kate Goleszewski ha Lord Smith Thrissan Seon Campbellfield Tana ye director to phit pi tu ga akhu lo shin pya tha ba re
Initially when they're young we might see them every month for the first two or three vaccinations and then after that will be a yearly checkup generally we'll give them a booster vaccination at that time as well but not always really depends on the animal and what sort of vaccine they need
ကနဦးမှာတော့သူတို့ငယ်သေးတဲ့အရွယ်မှာကာကွယ်ဆေးဒုတိယနဲ့တတိယအကြိမ်ထိုးဖို့တစ်လမှာတစ်ခါလောက်ပြသမှုလုပ်သင့်ပါတယ်။အဲဒီနောက်ပိုင်းမှာတော့တစ်နှစ်မှာတစ်ခါကျန်းမာရေးအတွက်ပြသပေးတာမျိုးလုပ်သင့်ပါတယ်။အထွေထွေအားဖြင့်တော့အဲ့ဒီလိုအချိန်မျိုးမှာ booster ကာကွယ်ဆေးတွေကိုထိုးပေးလေရှိပါတယ်။ဒါပေမဲ့အမြဲတမ်းလုပ်တာတော့မဟုတ်ပါဘူး။သရိုက်ဆန်ကဘယ်လိုကာကွယ်ဆေးအမျိုးအစားလိုအပ်တယ်လဲ၊သူတို့ရဲ့အနေအထားဘယ်လိုရှိတယ်လဲပုံမူတည်ပါတယ်။နာတာရှိယောဂါရှိတဲ့တိရစ္ဆာန်တွေရှိပြီးတော့နှလုံးယောဂါသို့မဟုတ်အရေပြားဆိုင်ရာယောဂါရှိတဲ့တိရစ္ဆာန်တွေတွေ့ရတတ်ပါတယ်။အဲဒီလိုတိရစ္ဆာန်မျိုးဆိုရင်တော့ပို့ပြီးတော့ပုံမှန်ကျန်းမာရေးစစ်ဆေးမှုလုပ်ပေးပါတယ်။အထူးထွေအားဖြင့်တော့နာတာရှိယောဂါရှိတဲ့တိရစ္ဆာန်တွေကို6လမှတစ်ခါစစ်ဆေးလေးရှိတယ်လို့ရှင်းပြထားပါတယ်။တကယ်တော့လူတွေလိုပဲကျန်းမာရေးမကောင်းရင်မကောင်းသလိုစိုးရင်ရပြီဆိုတာနဲ့မိမိရဲ့တိရစ္ဆာန်တွေကိုသက်ဆိုင်ရာသရိုက်ဆန်ဆရာဝန်နဲ့ပြသတင်ပြီးသူတို့ကနာမငိမ်ဖြစ်နေတာလားပါမန်အနေအထားမျိုးဟုတ်မနေဘူးလို့တတိထားမင်းရင်ပြသမှုတွေလောက်တာကအကောင်းဆုံးပဲလို့ဒေါက်တာကိုလန်စွင်စကီကပြောသွားတဲ့အကြောင်းရေးထားတဲ့ဇိုဝီထိုမိုက်တိုရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင့်မားတွေကိုဟူနားဆင်လို့ပါလား Apple Podcast Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ